စကိုင်းတိုင်းကလေးမြို့နယ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်ပြီးတော့တိုက်ခိုက်တာကြောင့်စစ်ရေးကတော်တော်လေးတင်းမာနေပြီးတော့အရက်သားပြည်သူသေဆုံးတာရှိခဲ့တယ်လို့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေစစ်ဘေးတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းပလဲမြို့နယ်ဘက်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကျေးရွာ၁၀ရွာထက်မနည်းကပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။စကိုင်းတိုင်းတွင်းကတိုက်ပွဲအခြေအနေစစ်ဘေးရှောင်နေတဲ့အနေအထားတွေကိုသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့နယ်တွေကစစ်တပ်တပ်ဆွဲထားတဲ့လေးနေရာတဲ့မင်းကိုဖေဖော်ဝါရီလ27ရက်ကကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ချိန်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးမြို့ပေါ်ရပ်ကွက်ကနေအိမ်တွေအပေါ်လက်နက်ကြီးကြီးကျပြီးအရာသားတချို့သေဆုံးခဲ့တယ်လို့တချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲပြင်းထန်လာတဲ့အချိန်မှာကလေးမြို့တောင်ပိုင်းနဲ့မြောက်ပိုင်းကကျေးရွာတွေဘက်ကိုမြို့ပေါ်မှာရှိတဲ့စစ်တပ်တပ်ဆွဲထားတဲ့နေရာတွေကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံ 9,000 နီးပါးလဲထွက်ပြေးတင်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီနေသူတူဦးက VOA ကိုအခုလိုပြောပါတယ
်။ကလေးမျိုးမွန်းလိုက်ရွက်ကပေါ့နော်။အိမ်ပေါ်ကိုကျွန်တော်စစ်ကောင်စီဘက်ကပြလက်နေကြီးကြားလို့ဒီသူ3ဦးဆုံးသွားတယ်4ဦးဒဏ်ရာရတယ်ကြ။ပြီးကလေးမျိုးပိုင်းပေါ့နော်။ကလေးမျိုးပိုင်းလက်ပံချောင်းဘက်ကိုလက်နေကြီးနဲ့ထိုးလို့ကျွန်တော်တို့လက်ပံချောင်းမှာရှိတဲ့ပြည်သူတွေနောက်ထပ်ကျွန်တော်တို့ဒီပြည်တော်သားကျွတ်မှာရှိတဲ့ပြည်သူတွေတော်တော်လေးထိခိုက်ဒဏ်ရာရကြ။ကလေးမျိုးပိုင်းမှာအခုကျွန်တော်တို့ဒီကပြည်သူ့ကော်မတီကဆင်းရဲနာက3လက်မျက်နှာဖွင့်ထားဆိုတော့ကလေးမြောက်ပိုင်းဖက်မှာဆိုတော့အနည်းဆုံးရွာ3ရွာထပ်ပြေးတင်းချောင်ရတယ်ဗျ။ကျွန်တော်ကလေးနဲ့တောင်ပိုင်းမှာကျတော့ဒီကလေးမျိုးပြင်ရပေါ့နော်။ရှင်းစံကျေးရွာရှိမယ်၊စကန့်ကျေးရွာရှိမယ်၊ရှာတော်ကျေးရွာ၄အင်စု3အင်စုညောင်းစုံပေါ့နော်။အဲရွာ6ရွာ9ရွာလောက်ကဘေးလက်ကွင်းရွာကျေးရွာကိုထပ်ပြေးတင်းချောင်နေရကြ။ခက်မှန်းချင်ဆိုကျွန်တော်ပြည်သူ 9,000 ကျော်ထပ်ပြေးတင်းချောင်နေရတယ်ဗျ။
ကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်တပ်ဆွဲထားတဲ့နေရာတွေဖြစ်တဲ့ကလေးမြို့မြို့လာရက်ကွက်ကလေးနိပညာကောလိပ်နဲ့ကလေးမြို့တောင်ပိုင်းစင်ကြီးဘုံအရက်ကစက္ကန့်ကျေးရွာနဲ့ကလေးမြောက်ပိုင်းကကံကြီးကျေးရွာဂိတ်စခန်းတွေကိုတိုက်ခတ်ခဲ့ပြီးကံကြီးကျေးရွာကိုသိမ်းပိုင်နိုင်ခဲ့တယ်လို့မြေပြင်စီးရေးအခြေအနေသိရှိသူတွေကပြောပါတယ်။နောက်ရက်တွေမှာတော့တိုက်ပွဲတိတ်မပြင်းထန်တော့ပဲပြစ်ခတ်မှုအနည်းငယ်သာရှိပေမဲ့စစ်တပ်ဘက်ကလက်နက်ကြီးတွေပြစ်ခတ်ခဲ့သေးတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်ကလေးမျိုးပေါ်မှာလူအသွားအလာနှေးပါသွားပြီးစစ်တပ်ကအင်အားအများပြားနဲ့ကင်းလဲ့နေတာရှိတယ်လို့မြို့ကန်တွေကပြောပါတယ်။ဒါကတော့ကလေးမျိုးနယ်တွေကအခြေအနေတွေပါ။ပလဲမျိုးဘက်မှာဆိုရင်လည်းမြို့ပေါ်မှာတပ်ဆွဲထားတဲ့စစ်တပ်ဟာကြေးရွာတွေဘက်မှာဒီကနေ့အထိ9ရက်ကြာနေမြေရှင်းလင်းနေပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကလေကြောင်းကနေပစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်။နေမြေရှင်းလင်းရေးအတွင်းဒေသခံတို့လည်းဖမ်းဆီးခံခဲ့ရတယ်လို့ပလဲမြို့နယ်တဲကအခြေအနေနဲ့ပတ်သက်ပြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူဦးကအခုလိုပြောပြပါတယ
်။ကျောင်းထိုးလာတာက18ရက်နေ့နေ့ထိုးလာတော့18ရက်နေ့မှာပလဲနောက်ဖက်ရာကုန်းရေကြည်ရုံရေကိုကုန်းရေလမ်းကြားလေးမှာကာကွယ်အဖွဲ့တစ်ဖွဲ့နဲ့ဖိတ်တိုက်ဖိတ်မှုဖြစ်ခဲ့တာပေါ့ဖိတ်မှုတိုက်ပွဲတစ်ခုဖြစ်တဲ့ခါမှာသူတို့ကထိခိုက်ချက်ရှုံးရလို့တဲ့လေကြောင်းပစ်ကူလာတယ်။20ရက်နေ့ကျတော့ကြောင်သင်းကိုထိုးချလာတယ်ပေါ့နော်။လူရှိတော့ကြအဲ့ဒီမှာတော့အရောက်အစိတ်30လောက်မိတယ်လို့ကြေညာတယ်ကြ။အဲ့ဒီတော့ဆိုဖန်တီကနေလူတွေကဟိုကြံနေလားမကြံနေလားကျွန်တော်ကစွတ်လို့မရဘူးဗျ။တော့ဘာလို့လဲတော့ဒါကြောင့်အနေကလည်းဒီရကျွန်တော်တော့မတော်ရဘူးဗျ။ဒီနေ့ကလည်းရှုပ်ထွက်ရောကြလေ။ရွာတဲ့ဝန်တော်မိတယ်ကောတော့ကောမတော်တာကျွန်တော်တို့မပြောနိုင်ပါဗျာ
စစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်ပလဲမြို့နယ်တဲကမင်းတိုင်ပင်အိုးဘိုမကြီးကိုနောကံငပြောတော့တောင်ရွာနဲ့မြောက်ရွာစတဲ့ကြေးရွာဆေးရွာတဲ့မင်းဲကထောင်နဲ့ချီတဲ့ဒေသကနေဘေးလွတ်ရာတောတောင်တွေထဲကိုထွက်ပြေးတင်းချောင်နေကြရပါတယ်လက်ရှိအချိန်မှာငပြောတော့ရွာသူရွာသားတွေတင်းချောင်နေတဲ့အတွက်အဲ့ဒီရွာနေအိမ်တွေတဲကစားစရာနဲ့အသုံးဆောင်တွေကိုစစ်တပ်ထောက်ခံနဲ့ပြူစောထီးတက်ဆွဲထားတဲ့ဇီးပြူကုန်းကြေးရွာတွေကိုတည်ဆောင်နေတယ်လို့အုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ